မင်းညာပိုင်းကကောလင်းမြို့နယ်အနောက်ဘက်ခြမ်းကညောင်ပင်လှရွာအနီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့စခန်းချတဲ့နေရာကိုစစ်ကောင်စီတပ်တွေကတိုက်လေရင်နဲ့လာရောက်ပစ်ခတ်ခဲ့ပါတယ်။မြေပြင်ကလည်းရွာကိုဝိုင်းဝန်းပိတ်ဆို့ထိုးစစ်ဆင်နေပြီးရွာသားတို့ရွာကျေးရွာတွေမှာပိတ်မိနေပါတယ်။ကောလင်းမြို့နယ်အနီးတိုက်ပွဲအခြေအနေနဲ့စစ်ဘေးရှောင်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်။
ကောလင်းမြို့နယ်အနောက်ဘက်ချမ်းကညောင်ပင်လှရွာအနီးမင်းညကစစ်ကောင်စီတပ်တွေလေကြောင်းကထိုးစစ်ဆင်တဲ့အခြေအနေကောလင်းဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံကိုတောင်းနီယာအခုလိုပြောပြပါတယ
်။ရဟတ်ရင်သူကစစ်ဖိုက်တာကနှစ်စီးပါတယ်။သူဘိုက်ဖောင်းနှစ်စီးနဲ့သူတည်ယူပို့ဆောင်ရေးရင်ကြီးဖို့အဲ့လိုလာပြီးတော့သူကပတ်ပြီးတော့ဌာနချုပ်ရှိတဲ့နေရာဘက်ကဘက်ဌာနချုပ်ရှိနေရာတဲ့တဲ့ကိုပြစ်ဖက်ပြီးမှတခါလေလူကလူပိတ်ချတော့တာကရှင်းနေအောင်လေကျွန်တော်တို့အဲ့မှာရှိတဲ့ရဲဘော်တွေကတော့အကုန်လွတ်သွားတယ်ဆိုတာအကုန်ဒီဘက်လွတ်တယ်ဆိုတာကစခန်းမှာကရဲဘော်များများမကြံခဲ့တာဒီကျွန်တော်ပဲခြံကနေပြီးတော့စစ်ကြောင်းထိုးလာတဲ့ခါကျတော့အဲ့ကရဲဘော်တွေမှများအကုန်လုံးထွက်ပြီးမှဒီကာကြီးကြတာပေါ့ဗျာ
ညောင်မင်းလာကျေးရွာအတွင်းမှာအခုချိန်ထိပိတ်မိနေကြသေးတဲ့ရွာသား100လောက်ရှိနေတယ်လို့လည်းကိုတောင်းနီကဆက်ပြောပါတယ
်ညောင်မင်းလာရွာထဲမှာရွာသားတွေကပိတ်မိနေကြကြဒီရင်ထဲကဒုံးတိုက်ဝင်ပြစ်လာတဲ့ခါကျတော့အဲ့ဟိုကျမေးချောင်းနေတဲ့လူအနေချင်းလည်းရှိရပြ။ရှိတဲ့အခါကျတော့တောက်လျှောက်ကြီးနေရင်လည်းဘုလိုပြင်တော့အဲ့အခုညောင်မလရွာရင်အနောက်ဖက်မှာများတော့ဗျ။တရုတ်ကလေးကြီးဌာနချုပ်ကပါရပါဌာနချုပ်ကအဲ့ဟိုဝင်ပြလိုက်ကြ။ဝင်ပြလိုက်တဲ့အခါကျရွာသားတွေမခက်တာပဲနဲ့ပြန်နေခဲ့တာလေ။အဲ့လောက်ကတော့ထုတ်နေတယ်ကြည့်တော့
စစ်ကောင်စီကစကိုင်းတိုင်းအတွင်းကမြို့နယ်အတော်များများကိုအင်တာနက်ဆက်သွယ်ရေးတွေဖြတ်တောက်ထားပါတယ်။လေကြောင်းပစ်ခတ်မှုတွေကြောင့်စစ်ဘေးရှောင်တွေကနေရာအတိအကျမနေရဲပဲခုပြောင်းဒီရွှေပြေးနေကြရတယ်လို့ကိုတော့နီကပြောပါတယ
်ကျွန်းလာဆက်ကားဆိုကျွန်တော်တို့ဟာပဲတဲပင်စိတ်ကနေစပြီးမှရေးမစိတ်တဲပင်စိတ်အင်ဂျင်အင်းရရှိနောင်ဦးစရင်ဝင်အဲ့ဒီဘက်ကစိတ်ပေးဆောင်နေစရင်ကျွန်တော်တို့ဒီကောလင်းနယ်အဆက်အုတ်ကန်ချောင်းသားဘက်ကိုပြေးခဲ့ကြမနီးအားသည့်အဲ့ဒီအုတ်ကန်ချောင်းသားအစွန်ညောင်မေလောက်ကိုဇီရင်လိုက်ချတော့အဲ့ဒီအုတ်ကန်ချောင်းသားပဲရောက်နေဥစ္စာတွေကြတယ်လေဒီဘက်တီးကုန်းတောင်ကြားအဲ့ဒီဟိုကျွန်းလာချက်ဘက်ကိုပြန်ရွှေ့ရတယ်နော်ကျွန်တော်တို့ဟိုချားရှိတူရွှေ့နေရတာပေါ့ဗျာ
23ရက်နေ့တိုက်ပွဲကြောင့်ကမ်ဘလူမြို့နယ်တဲကခြေရွာတချို့လဲစစ်ဘေးရှောင်ကြရပါတယ်စစ်ကောင်စီစစ်ကြောင်းနဲ့ဝေးသွားပြီဖြစ်တဲ့တချို့ခြေရွာတွေကတော့ရွာကိုပြန်ဝင်နေကြပြီဆိုပေမဲ့လေးရွာလောက်ကတော့ပြန်မဝင်နိုင်သေးဘူးလို့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တဦးကလည်းပြောပါတယ
်သူနည်းနည်းပါးပါးလည်းပြန်ဝင်ကြတယ်ပေါ့နော်ကြောင်းနေတာကြည့်ပြီးတော့စစ်ကြောင်းကြီးတဲ့ရွာတွေကတော့မဝင်သေးဘူးစစ်ကြောင်းဝေးတဲ့ရွာတွေကတော့စဝင်ကြတယ်ပေါ့စဝင်နေဆိုလည်းအစီအမင်းနဲ့နေရတာပါပဲခါမတူလို့တို့လာဆိုရင်အဟိုဟိုထွက်ပြေးရတာပဲဟုတ
်တနေ့တခြားပို့တိုးလာနေတဲ့စစ်ဘေးရှောင်တွေအတွက်ဆေးဝါးစားနပ်ရိက္ခာတွေအပြင်အဝတ်အထည်တွေပါလိုအပ်နေတဲ့အကြောင်းစစ်ဆောင်တွေကိုကူညီနေသူကအခုလိုပြောပြပါဗျ
။ဆေးဝါးတွေလည်းလိုအပ်တယ်ဗျာ။ဆေးဝါးတွေလိုအပ်တယ်ဆိုတော့ကျွန်တော်တို့လေရင်နဲ့ကျဲခံရတဲ့ဆိုင်ကျွန်တော်မထင်မှတ်တဲ့နေရာကြီးကျဲတဲ့ဆိုင်ကြီးတီးတူတွေကြီးတဲ့ဆိုင်ကျွန်တော်ဆေးဝါးတွေလိုအပ်တယ်ဗျာ။တချို့ဒီအသက်လွတ်အောင်ဆိုပြီးမှဒါကြီးခဲ့ရတဲ့အဝတ်အထည်တစ်ခုနဲ့အတိုင်းမျိုးနဲ့ပြီးခဲ့ရတဲ့ဆိုင်ကြီးတော့လည်းအဝတ်စားလို့ပြန်နေတယ
်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုတဲ့အကြောင်းပြချက်နဲ့စစ်ကောင်စီကစကိုင်းတိုင်းအတွင်းနယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေလုပ်နေတာပါ။ကောလင်းကျွန်းလကမ်းဘလူမြို့နယ်၃မြို့နယ်အစမှာပြီးခဲ့တဲ့သတင်းပတ်လောက်ကတည်းကတိုက်ပွဲတွေဆက်ဖြစ်နေပြီးအဲ့ဒီမြို့နယ်တွေကကျေးရွာအတော်များများစစ်ဘေးရှောင်နေကြရပါတယ်။ကျေးရွာပေါင်း30နီးပါးစစ်ရှောင်နေကြရပြီးစစ်ဘေးရှောင်အရေအတွက်ကလည်း3000နီးပါးလောက်ရှိနေသလိုစေဝါနဲ့အစားအသောက်တွေအရေးပေါ်လိုအပ်နေကြတယ်လို့စစ်ဘေးရှောင်တွေကိုကူညီနေကြသူတွေက VOA ကိုပြောပါတယ်ခင်ဗျာ။